အင်္ဂါနေ့ဥပြုံမင်းသိန်းတို့ကိုလေတရားစွဲဆိုဖို့ခွင့်ပြုဖို့ဆိုပြီးတော့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကဒီကနေ့ဆန္ဒပြကြရဲဆိုတော့အဲ့ဒီပုံမှာအင်္ဂါအနေနဲ့ဗာပြောခြင်းလဲရှင်
သူတွေကအခုချိန်မှာဆန္ဒတွေရန်စောပြီးတော့လုံနေသေးတယ်လို့ပဲထင်တယ်လက်တိုက်ထားတဲ့လူမျိုးညွန်ကြားသူပုဂ္ဂိုလ်ကလည်းဟိုဘက်မှာဖျားတယ်ဖျားခီးတင်ပွဲဆိုပြီးတော့လုပ်ပြတယ်ပြောခိုင်းခံထားတဲ့လူတွေကဟိုဘက်မှာဘိုးစိမ်းမမှာဆန္ဒပေါ်ထုတ်တယ်ပေါ့အဲ့လိုပုံစံမျိုးတွေနဲ့ပြင်းပြင်းထန်ထန်ပေါ့နော်အကွက်ရှင်လုပ်ထားတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့ကျွန်တော်ကမျိုးအလူတွေလည်းတော်တော်များများအခုသူကျွန်တော်နေပြီးတော့မှရောက်နေလေဦးကဖုံးလာတဲ့စက်ကားသမားတွေကအခုသွားပြီးတော့ဆန္ဒပြတဲ့လူတွေပြန်လာရင်တော့ရိုင်မောင်းပုံမောင်းလုပ်မယ်ဆိုလို့တောင်ကျွန်တော်တို့ပြန်ပြီးတော့ဖြောင်းပြန်ထားရတယ်ပေါ့နော်အဲ့ဒါဒီမဖြစ်စေနဲ့ပေါ့နော
်အင်ကေစိုးစိုးကပြောတယ်ဒီဖျားထီးတင်ပွဲလုပ်နေတယ်ဆိုတာကကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကလျှက်စစ်ဝင်ကြီးဦးခင်မောင်စိုးကိုဆိုလိုချင်တာလားရှင
်ဟုတ်တယ်ဟုတ်တယ်သူသူဖျားပေါ့
အင်ကေတို့နဲ့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်နဲ့အပြန်လှန်တရားစွဲဆိုထားတဲ့အမှုတွေကရောအခြေအနေဘယ်လိုရှိလဲရှင
်အခုသူတို့မပြေနပ်ပါဘူးဆိုတဲ့အမှုတွေကိုတိုင်းကပြည်တော်စုခုံရုံးမှာရောက်နေပြီလေပြည်တော်စုခုံရုံးရဲ့အဆုံးပြတ်ကိုတော့သူတို့မစောင့်နိုင်ဘူးလားအဲ့ဒါကိုကျွန်တော်မေးချင်တာပေါ့နော်ပြည်တော်စုခုံရုံးကလည်းပဲအခုအမှုချင်း၅ကာလောက်ရှိပြီပေါ့နော်အခုတစ်ချိန်ကြာတော့ထူးဆန်းတယ်ပေါ့ရဲအကန့်အသတ်မရှိဆိုပြီးတော့ခုံရုံးကညင်ညာလိုက်တယ်ပေါ့နော်ဒီခါတိုင်းဆိုလို့ရှိရင်ဒီတစ်ချိန်ပြီးနောက်တစ်ချိန်ဆိုပဲအနည်းအသိကြပေါ့နော်အဲသူကတတ်မှတ်ပြီးတော့ပြောတယ်ကျွန်တော်တို့ကသူတို့ဒီပြည်တော်စုခုံရုံးမှာဒီတစ်ကောက်ပေါ်နဲ့ဆိုင်တယ်ပေါ့နော်။ဆရာမဲ့ပြုကျင့်မှုဆိုပြီးတော့ဆိုင်တယ်လေ။ကျွန်တော်တို့ကလည်းပြန်ပြီးတော့သူတို့ကိုပြန်လှန်ပြီးဆွဆွဲမှုခွင့်လည်းပေါ့။အဲ့လိုမျိုးအပြန်အလှန်အမှုခွင့်နဲ့အဆင့်ကသူနောက်ဆုံးကျွန်တော်တို့ရဲ့အမှုခွင့်လိုက်တဲ့ဟာကိုသူတို့ကနေပြီးတော့ပြန်ခြေပရမယ်ပေါ့နော
်။ဒီအမှုတွေနဲ့ပတ်သက်ပြီးတော့အင်ကယ်တို့အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေလှုပ်ဆောင်သွားဖို့ရှိမလဲရှင
်။အာအဲ့ရနဲ့သူတို့ကတော့ကျွန်တော်တို့ကသူတို့လုပ်တယ်လို့တော့မလုပ်ပါဘူး။ကျွန်တော်တို့ကကျော်စုရဲ့ဒီပေါ့နော်နိုင်ငံတော်ပြည်ပြင်ပြောင်းလဲရေးတကယ်ကိုအားဆိုင်ခွန်ဆိုင်လုပ်နေတဲ့အချိန်မှာကျွန်တော်တို့အဲ့ဘက်ကိုပဲအားဆိုင်မယ်လေ။သူတို့ကတော့ကျွန်တော်တို့ကပြန်ပြီးတော့တုံ့ပြန်မယ်လို့မရှိပါဘူး။ဘာလို့ဆိုတော့အာပြည်သူလူထုကလည်းသိထားပြီးသားလေ။ကျွန်တော်တို့ကလုံရမှန်နဲ့ပဲပြည်သူအကျိုးပြုလုပ်ငန်းနဲ့ပဲဆက်လုပ်ပါလေ။အဲ့ဒါနဲ့ပဲတုံ့ပြန်မယ်ပေါ့
။ဒီကနေ့မှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကဆန္ဒပြတာကအင်ကယ်နဲ့ဦးဖြိုးမင်းသိန်းတို့ကိုတရားစွဲဆိုဖို့ဒီသက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌတွေကခွင့်ပြုချက်မပေးတာကြောင့်ဆိုတော့လေဒီကိစ္စနဲ့ပတ်သက်ပြီးတော့ရောအင်ကယ်အနေနဲ့ဘာတွေသိထားလဲရှင်
။အဲ့ဒါကဒီလိုပြ။ဒါသူ့ရဲ့ဥပဒေလမ်းကြောင်းရလှုပ်ရှင်လေ။ကျွန်တော်တို့ကလည်းဘရားဝင်ပြည်သူလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ကြမ်းကျင်ပြီးသွားပြီလေ။နောက်ဦးဖြိုးမင်းသိန်းလည်းပဲကြမ်းကျင်ဟောကြမ်းကျင်ပြီးသွားပြီ။အဲ့လိုဖြစ်သွားလို့ရှိရင်သူ့ရဲ့အလိုက်ပေါ့နော်။ပြည်သူတွေလည်းပြည်သူရဲ့ဒီလွှတ်တော်ဥက္ကဋ္ဌနောက်တိုင်းဆိုရင်တိုင်းလွှတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်သွားတောင်းရမယ်ဒီဥဒေမှာဥပါထားပြီးသားဟုတ်။သူတို့တောင်းတယ်ပေါ့ဗျာ။ဒီကာလမှာချက်ချင်းပဲဒီပြင်နိုင်မလဲ။သူတို့ရဲ့ဟိုကာလကြီးတော့စောင့်ပါပေါ့။သူတို့လည်းဒီလိုမျိုးနော်အရင်ရင်ကဒီလိုမျိုးပုံစံတွေလုပ်ခဲ့တာပဲလေ။အဲ့တော့အဲ့ဒီကာလအတိုင်းတာလေးကိုမစောင့်နိုင်ဘဲနဲ့ချက်ချင်းသူတို့အစိုးရတက်နေစဉ်ကာလမှာတရားစွဲဆိုခွင့်ဟောနေပြီးတော့သက်ဆိုင်ရာသက်တော်ဥက္ကဋ္ဌတွေကခွင့်ပြုပြီးတာနဲ့အရေးတိသူတို့ကပြန်ပြီးတော့နော်ကျွန်တော်ဘက်ကနော်တခုခုပေါ့နော်အပိုင်လုံးမယ်ဆိုတဲ့ဒီရဲ့လိုပဲကျွန်တော်ထင်တယ်။သူတို့အမှုထဲမှာကိုယ်စလဲပါနေတဲ့ဟာမျိုးတွေကြတော့ကျွန်တော်တို့ချက်ချင်းခေါ်ပြလို့မရဘူးလေ။အဲဒီသက်တော်ဥက္ကဋ္ဌတွေအသီးသီးသက်တော်ဥက္ကဋ္ဌတွေကခုကြီးတောင်းအောင်ပါပေါ့။ဟုတ်လားအဲ့ဒါကိုသူကစိတ်မရှိတဲ့သဘောပေါ့
။ဟုတ်ကဲ့ပါအင်ကယ်ရှင်ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ဟုတ်ကဲ့